ကမ္ဘောဒီးယားနိုင်ငံကအင်ချမ်းမြေဆန်ရရပိုင်ခွင့်တောင်းဆိုတဲ့ဆန္ဒပြပွဲမှာဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ပွားတဲ့အတွက်လူ9ဦးဒဏ်ရာရပြီးဒီထက်ကဒဏ်ရာပြင်းထန်သူက3ဦးရှိပါတယ်။ဖနွန်ပင်မြို့တော်ကဘိုရီကီလာရပ်ကွက်မှာနေထိုင်သူတွေကို Fannie Max ကုမ္ပဏီကအဆောက်အဦဆောက်ဖို့ဖယ်ခိုင်းခဲ့တာမို့နှင်ထုတ်ခံရသူ90လောက်ကဆောက်လို့ရေးဝန်တဲ့ကသူတို့နေရာဟောင်းဝင်ရောက်ရာကနေပြီးတော့ရဲတရားလောက်နဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တာပါ။ဒီမီယာပိုင်ဆိုင်မှုပြဿနာဟာရပ်ကွက်နေလူလူနဲ့ Fannie Max ကုမ္ပဏီတို့ကြား2000ခုနှစ်တည်းကစပြီးဖြစ်ပွားနေတာပါ။အခုလိုလုံခြုံရေးတပ်သားတွေရဲ့နှိမ်နှင်းမှုကအကြမ်းဖက်တဲ့ delay ကိုကျင့်သုံးတာဖြစ်ပြီးဒီလိုနှိမ်နှင်းလို့ပြဿနာပြေလည်မသွားနိုင်ဘူးလို့လီချာအိုလူခွန်ရဲ့အဖွဲ့ကပြောပါတယ်။အစိုးရပြောခွင့်ရကတော့ဒီလူတွေဟာတရားဝင်နေထိုင်တာမဟုတ်တဲ့အတွက်ပိုင်းနဲ့ကျူးလွန်မှုလို့သတ်မှတ်ကြောင်းပိုင်းရှင်ကိုယ်တိုင်တိုင်ကြားလာတာမို့ကျူးကျော်သူတွေကိုမထိခိုက်စေချင်တဲ့အတွက်ထွက်သွားဖို့ပြောပေမဲ့မရဘဲရုံးရင်းဆိုင်ခတ်ဖြစ်ခဲ့ရကြောင်းနဲ့အခုလဲစိုးရင်ရလောက်အောင်ဒဏ်ရာရသူမရှိသေးဘူးလို့ဆိုပါတယ်။